COVID-19 ယောဂအတွက်ကာဝယ်ဆင်းတဲ့ကုသဆေးတွေထုတ်နိုင်ဖို့အတွက်ကြိုးပမ်းနေကြချိန်မှာယောဂသက်သာဖို့အတွက်ကုသနေတဲ့လက်ရှိဆေးတွေကဒက်ဆမီတာဆုံးဆေးဟာ COVID-19 ဝေဒနာရှင်တွေအတွက်အကျိုးရှိတယ်လို့ဗြိတိန်ကဆံဝင်တွေကပြောပါတယ်။ဒီဆေးက COVID-19 ယောဂပိုးအတွက်ဘလို့အလုပ်လုပ်တယ်ဆိုတာကိုယူတာပြည်နယ်ဘရခမ်မြမ်တက္ကသိုလ်ကအနုစီဝဗေဒဘွဲ့လွန်ကျောင်းသူမတ်ခင်စာဝင်းပြည့်ကိုမေးမြန်းတဲ့အခါမှာအခုလိုစပြောပါတယ်။
ဒါကြောင့်ဒီတော့တို့ကပုံမှန်တိုင်းပြောရမယ်ဆိုလို့ရှိရင်တို့ကအဲ့လိုအဆင့်မြင့်ရောင်၄ဘက်နာသမားတို့ကင်ဆာရောဂါအချို့အဲ့လိုမျိုးပေါ့ပြင်းထန်တဲ့ကင်ဆာရောဂါသမားတွေအရန်နာကျင်နေဆိုတဲ့ဟာမျိုးတွေမှာအနာသက်ပါအောင်လို့ဟိုပေးတယ်ဆိုတဲ့သဘောမျိုးပဲပေးကြတယ်တချို့ဓာတ်မတည့်တဲ့ allergy အရန်ပြင်းတဲ့ဟာမျိုးတွေဆိုလို့ရှိရင်လည်းတို့အဲ့ဒီ dexamethasone ပေးတယ်ပေါ့နော်နောက် TB အဆုတ်ရောင်အဲ့လိုမျိုးဟာမျိုးတွေမှာဆိုလို့ရှိရင်လည်း antibiotic နဲ့တွဲပေးတယ်ဆိုတဲ့ဟာမျိုးတွေတော့ရှိတယ်ဒါပေမဲ့သူအဓိကလှုပ်ဆောင်တဲ့ဟာကအယောင်ကျတဲ့ဟာပဲ။သူကဒီ COVID ကိုကာကွယ်တာတို့ဘာလို့လဲလုပ်လို့မရဘူး။သူသူမျိုးကတောက်ထားမယ်ဆိုတဲ့ဟာမျိုးလည်းလုပ်လို့မရဘူး။သူကမြန်မာနိုင်ငံမှာဆိုလို့ရှိရင်သူကဟို Prednisolone ဆိုတဲ့ဟာမျိုးလူတွေကြားဖို့မယ်နေတူတယ်။သူကဒီ steroid တဲ့ဘောမျိုးပဲပေါ့နော်။ Prednisolone နဲ့မတိုးတော့တဲ့လူတွေဆိုလို့ရှိရင် dexamethasone ပေးကြတဲ့ဟာရှိတယ်။ဆက်ခါကျတော့သူကပြင်းနဲ့အယောင်ကျစေ steroid ပေါ့နော် steroid ပါစေပေါ့နော်။ဆက်ခါကျတော့ဟိုဒီတိုင်းအလကားတွေအလကားတော့မသုံးသင့်ဘူးเนาะကြိုတင်ကာကွယ်တယ်ဆိုတဲ့ပုံစံမျိုးနဲ့သုံးနေဆိုမျိုးကတော့မဖြစ်သင့်ဘူးเนาะဒီ COVID မှာသုံးနေဆိုတဲ့ဟာလည်းအဓိကကတော့ virus ကိုကာကွယ်ဖို့အတွက်မဟုတ်ဘူး virus ကိုတိုက်ထုတ်ဖို့အတွက်လည်းမဟုတ်ဘူး virus ကြောင့်ဖြစ်နေရတဲ့လူတွေအနာသက်သာလို့သက်သာညာအဆုတ်ရောင်တဲ့ဟာတွေအယောင်ကျလို့ကြတယ်အဲ့လိုမျိုးနဲ့ပြီးပြီးတော့ထောက်ကူပေးတဲ့သဘောမျိုးလည်းဖြစ်ပါတယ်ဟု
တ်ဟာဘာကြောင့်သူ့ကိုဒီဆေးပေးတာလဲဒီအယောင်ကျအောင်ဘာလို့ပေးတာ
ကတော်တော်ကောင်းတယ်မေးကမှဟိုဘာလို့လဲဆိုတော့သူကဒီ dexamethasone ကအယောင်ကျရဆိုတော့ဒီ covid patient တွေပေါ့နော် covid patient တွေမှာသူကဘာလို့လူတွေမှာကြောင့်တည်ရဆိုတော့ virus ကိုရပြီးွားတဲ့ခါကျရင် virus ကဒီခန္ဓာကိုယ်ထဲမှာဝင်နေပွားတယ်ပွားပြီးရင်သူကဒီဟိုဂျင်ပါထဲဆင်းတယ်အဆုတ်ထဲမှာသူတစ်ခါထပ်ပွားတယ်ပွားပြီးတဲ့ခါကျရင်သူကဘယ်လိုမျိုးဖြစ်လဲဆိုတော့ဒီအသွေးတွေထဲမှာပါ sepsis ရတယ်ဆိုတဲ့ဟာတွေဖြစ်တယ် sepsis ရတယ်ဆိုတော့သူကဟိုတော်တော်များများဟိုဗာလဲသွေးထဲကိုပိုးဝင်တယ်သွေးစိတ်တက်တယ်ဆိုပြီးတော့ပမာလို့ပြောကြရမှာသွေးစိတ်တက်တယ်ဆိုအဲ့ခါကျရင်ဘာဖြစ်လဲဆိုရင်လူရဲ့ဒီခန္ဓာကိုယ်ထဲမှာသွေးတော်တွေထဲမှာရှိတဲ့သွေးဖြူဥတွေကသူကဟိုပထမတော့ဒီ virus ကိုသူကလိုက်ပြီးတော့ကိုက်နေတော့မှာဒါပေမဲ့အရင်များလာတဲ့ခါကျရင်သူတို့တွေကပြာသွားတယ်ပေါ့နော်လူရဲ့ immune system သူ့ရဲ့စနစ်တစ်ခုလုံးကသူကအရင်ပြာသွားပြီမနိုင်ဝင်ထမ်းပြီဆိုတဲ့အချိန်ကျရင်သူကဘာလာလာထုမယ်ဆိုတာဘာလာလာတိုက်မယ်ဆိုတာအဲ့လိုမျိုးဖြစ်သွားတယ်။အဲ့လိုမျိုးဖြစ်သွားတဲ့အခါကျရင်ဟို off target ပေါ့နော် off target တခြားမဆိုင်တဲ့ဟာတွေကရှောက်ပြီးတော့တိုက်တယ်။အဲ့ဒီမှာလူကဒီအဆုတ်တွေပြီးဟိုသူဒီလေအိမ်ငယ်လေးတွေပျက်စီးရတာတွေပါအဲ့လိုမျိုးတွေဖြစ်ပြီးတော့သူကဟို shock ရတယ်ပေါ့နော် toxic shock ရတယ်ဆိုတဲ့ဟာလိုမျိုးဖြစ်။အဲ့ဒီတော့ကြောင့်မလို့သူကဒီအဲ့ဒီလိုမျိုးဖြစ်လာမဲ့လူတွေဖြစ်နေတဲ့အချိန်ကြီးဖြစ်နေအချိန်ကြီးဖြစ်နေပြီဆိုလို့ရှိရင်အဲ့ဒီလူတွေရဲ့ခုခံအစနစ်ကပြန်ပြီးတော့ထိမ့်ပြရတယ်။အဲ့လိုမျိုးထိမ့်ပြတဲ့ခါကျတော့မှလူကဟိုပြန်ကောင်းဖို့လေနည်းနည်းဟိုလမ်းစာတွေ့မှာပေါ့နော်။မဟုတ်လို့ရှိရင်သူကခုခံအားကကိုယ့်အကူပြန်ပြီးတော့တတ်တလို့မျိုးဖြစ်သွားတာပေါ့။အခုဟိုတချို့ဟိုဥမာ SLE တို့ကတော့ဒီလိုလေးပါတာတို့ကတော့ဆိုလို့ရှိရင်ဒါ autoimmune disease တွေလေ autoimmune ဆိုတော့ကိုယ့်ခုခံအားကိုယ့်အကူပြန်ကိုက်ဆိုဒီဒီ COVID-19 ရောဂါပြင်းထန်တဲ့လူတွေဆိုလို့ရှိရင်ကိုယ်ကအကောက်ကိုပြန်တိုက်နေတဲ့ဟာမျိုးသူကရောကြပေးအောင်သူကထိန်းပေးတဲ့သဘောပါဟု
တ်ဒီ dexamethasone ဆေးကိုတိုက်ဟိုကလူနာကိုတိုက်လိုက်လို့ရှင်သူကဘာလုပ်လို့လဲပြောပြပေးပ
ါသူကဘာလုပ်လဲဆိုတော့သူအဓိကတော့ဒီ steroid ပါတဲ့ဆေးတွေ corticosteroid ပါတဲ့ steroid ပါတဲ့ဆေးတွေအကုန်လုံးကသူကဒီ hormone တွေကိုထိန်းပေးဟော်မုန်းတွေကိုပြုပြင်ကြအောင်ခန္ဓာကိုယ်ထဲမှာဟော်မုန်းရှိတဲ့ဟော်မုန်းတွေကိုပြုပြင်ကြအောင်လုပ်ပေးတယ်။နောက်ဟိုသူ့ကိုဆိုလို့ရှိရင်အဓိကဒီကလည်းကြောက်ကက်တမျိုးကြောက်ကက်ဒီမှာပါ။ဒီမှာကြောက်ကက်တွေမှာရှိတယ်။ကြောက်ကက်ရဲ့ဒီထိပ်ပေါ်မှာကြောက်ကက်အပေါ်နားလေးမှာဆိုတော့အဲ့လိုတတိကံပုံအဒရီနာကော်တီဆိုအဒရီနာကော်တီကောအဲ့ဟော်မုန်းထုတ်တဲ့ဟာလေးရှိတယ်။အဲ့အဒရီနာဂလန်လို့ခေါ်တယ်။သူကအဲ့ဒီအဒရီနာဂလန်ဆိုတဲ့ဟာသူကဘာလို့လဲဆိုတော့ fight or flight response လို့ပြီးတယ်ပေါ့နော်။တခခုဆိုလို့ရှိရင်သူကဒီလူတစ်ယောက်ကဟိုဘေးကိုတွေ့တဲ့ခါကျရင်ပြေးမလားဒါမှမဟုတ်လို့ရှင်ဆက်ပြီးတော့ရက်မလားဒါအဲ့ဒီဟာက fight or flight response လို့ခေါ်တယ်အဲ့ဒီ response ကိုဖြစ်ဖို့အတွက်ကြိုးရှင်လူရဲ့ဒီသွေးခုန်နှုန်းတို့နောက်ဒီခန္ဓာကိုယ်ထဲမှာရှိတဲ့ဒီ serotonin အဲ့ဒါတွေအကုန်လုံးကိုထိန်းပေးတယ်ဒီ hormone တွေအကုန်လုံးသူကအဲ့ဒီကနေပြီးတော့ထုတ်ပြရတာဒီ steroid ပါတဲ့ဆေးတွေအကုန်လုံးကသူကအဲ့ဒီဘဲမှာရှိတဲ့ဒီကြောက်တဲ့အပေါ်နားလေးရှိတဲ့ထွက်တဲ့အဲ့ hormone လေးတွေကိုသူကထိန်းပေးတယ်နောက်တခြားအဲ့ဒီလိုဟိုခုခံအစနစ်နဲ့ပတ်သက်တဲ့ hormone တွေအကုန်လုံးကိုသူက ရှော့ကြတယ်။ဒါပေမဲ့ဥပဒေဆိုရဟာသူပိတ်ပြီးတော့ responsive ဖြစ်တော့ attack မဖြစ်တော့အောင်သူကလုပ်ပြီးရောနော်။အဲ့လိုမျိုးလုပ်ပြီးတဲ့အတွက်ကြောင့်မလို့သူကို anti-inflammatory ဒါမှမဟုတ် immunosuppressant အဲ့လိုမျိုးတွေနဲ့ပုံကြတာပါ။ဟုတ်။မခင်စာဝင်ပြေကပြောတော့တာပါ။ကျွန်မခင်မြတ်တပါ။